ေ၁၆ဝလာမီတာစုထဲမှာကမ္ဘာကနေအဝေးဆုံးမှာရှိနေတဲ့ပလူတိုဂျူငယ်ကလေးအထိရောက်အောင်လူသားတွေအောင်မြင်မြင်သွားနိုင်ပြီဆိုတာကိုဒီတစ်ပတ်မှာပြောပြပေးပါစီ။လွန်ခဲ့တဲ့9နှစ်ခွဲလောက်ကနေအာကာသနဲ့တွေ့တင်ခဲ့တဲ့မောင်းသူမပါတဲ့ American အာကာသရဲ့ New Horizons ဟာ၁၆ဝလာရဲ့အဆွန်မှာရှိတဲ့ပလူတိုစီရောက်တဲ့အထိအလုလုနေစေပါ2015 July 14ရက်အင်္ဂါနေ့မှာတော့မိုင်ပေါင်းတန်းပေါင်း3000အာကာသခီးပေါက်နေပြီဖြစ်ပြီးရေခဲတွေကြောက်ခဲတွေနဲ့ဖွဲ့စည်းထားတဲ့ပလူတိုနားကိုရောက်သွားတာဖြစ်ပါတယ်။ဒါဟာ American အာကာသစူးစမ်းရေးအဖွဲ့ NASA ရဲ့နှစ်ပေါင်း50ကျော်စူးစမ်းမှုတွေကအောင်မြင်မှုမှတ်တမ်းဖြစ်နေတဲ့သမိုင်းတွင်တဲ့အောင်မြင်မှုပါ။ပလူတိုနဲ့အနီးဆုံးနေရာအထိကပ်နိုင်ခဲ့ပြီးတဲ့နောက်13နာရီလောက်အကြာမှာတော့တနအီကိုမိုင်ပေါင်း3000နှုန်းနဲ့ပြန်နေတဲ့အာကာသယာဉ်ဟာသူ့ပလူတိုကိုဖြတ်နေပြီဆိုတာကိုအချက်ပေးဆက်သွယ်လာခဲ့ပါတယ်။ဒီအာကာသခီးစင်မှာမပေါမကွင်းနဲ့ရှင်တန်နေတယ်ဆိုတာကိုအချက်ပြတဲ့ဒီအချက်ပေးတန်ကိုလက်ခံယူတဲ့မြေပြင်စခန်းကတော့ American ရှေးချမ်း Maryland ပြည်နယ်ထဲမှာရှိပါတယ်။သူ့ကို Baltimore မြို့ပြင်မှာရှိတဲ့ Johns Hopkins တက္ကသိုလ်အသုံးချယူပဗေဒဌာနဓာတ်ခွဲခန်းကနေထိန်းချုပ်နေတာပါ။New Horizons ရဲ့ Radio အချက်ပေးဆက်သွယ်မှုရတဲ့အချိန်မှာထိန်းချုပ်ရေးစခန်းကတာဝန်ခံတွေပြောဆိုလှုပ်ရှားနေတာတွေကိုသောတာရှင်တွေသိချင်ကြမှာပါ
We are in lock with telemetry with the spacecraft
ရေပြင်ထိန်းချုပ်တဲ့စခန်းကိုအာကာသယာဉ်ကနေအချက်လက်တွေအလုံးလျောက်ပြန်ပြီးပို့နိုင်အောင်လုပ်ပေးတဲ့စနစ်ကိုချိတ်ဆက်နိုင်ပြီဖြစ်ကြောင်း New Horizons အစီအစဉ်တာဝန်ခံ Alice Bowman ကကြေညာလိုက်တဲ့အခါမှာတော့အားလုံးသဘင်းချနိုင်ခဲ့ပါတယ်အာကာသယာဉ်တည်တည်ချာချာအလုံလုံနေကြောင်းအချက်ပြမှုကိုရခဲ့တဲ့အတွက်ဒါဟာတကယ့်အောင်မြင်မှုတရားလို့ဒီအစီအစဉ်ရဲ့ဦးဆောင်သိပ္ပံပညာရှင်တဦးဖြစ်တဲ့ Alan Stan ကပြောပါတယ
် I'd like to characterize that DSN pass you all just watched as one small step
အာကာသဟင်းလင်းပြင်ကွန်ရက်ကိုအခုလိုချိတ်ဆက်နိုင်လိုက်တာဟာဒီ New Horizon အတွက်ခြေလှမ်းလေးတစ်လမ်းဖြစ်သလိုလူသားတွေအတွက်လည်းတကယ်ကြီးကျယ်တဲ့အောင်မြင်မှုခြေလှမ်းတစ်ရက်ပါလို့ကျွန်တော်တင်စားပြောချင်ပါတယ်
American နိုင်ငံ New York ကနေ India နိုင်ငံ Mumbai မြို့လောက်ရှိတဲ့မိုင်ပေါင်း 9,950 လောက်กว่าအထိဒီအာကာသယာဉ် Pluto နားကိုကတ်သွားချိန်မှာ Pluto ကအပိုင်းစာတွေထိမှန်ပြီးပျက်စီးတာမျိုးရှာရှာပါပါလေးဖြစ်သွားနိုင်တာပါ။အာကာသယာဉ်အခုလိုကတ်သွားချိန်အတွင်းမှာ Pluto နဲ့ပတ်သက်တဲ့အချက်လက်ပေါင်းများစွာကိုမှတ်တမ်းတင်စုဆောင်းခဲ့တာမို့ဒီအချက်လက်တွေကိုပြန်ပြီးမပို့နိုင်ခင်ဒီရင်လေးမပြတ်မစီးရှိနေဖို့လိုပါတယ်။ဝိုင်းတော်သားတွေကမမ်းလို့ခေါ်ကြတဲ့ New Horizons အစီအစဉ်တာဝန်ခံ Alice Bowman ကဒီရင်ကလေးကြမ်းကြမ်းမာမာနဲ့မပြတ်မစီးရှိနေပါတယ်လို့အတည်ပြုပါတယ
်။ It was very happy to go on and collect more science.
အာကာသရင်ကလေးကောင်းကောင်းမွန်မွန်လက်လက်ဆက်ဆက်ရှိပါတယ်။ဆက်ပြီးတော့လည်းပျော်ပျော်ရွှင်ရွှင်နဲ့အလုပ်ကောင်းကောင်းဆက်လုပ်မှာပါ။သိပ္ပံအချက်လက်တွေပိုကောက်ဖို့ရှိတဲ့အပြင်ပင်မကွန်ပျူတာစနစ်မှာအချက်လက်မှတ်တမ်းတင်ဆက်ရှိပါတယ်။ထိချုပ်ခန်းကအင်ဂျင်နီယာတွေကလည်းမှတ်တမ်းတင်ဆက်ကလူကိုခန့်မှန်းထားတဲ့အတိုင်းအလုပ်လုပ်နေတယ်လို့သတင်းပို့တာမို့ဒီအာကာသယာဉ်ကအချက်အလက်တွေကိုမှတ်တမ်းတင်နေတယ်ဆိုတာသိရပါတယ်
။ New Horizons ယာဉ်ဟာ၁၆ဝလာရဲ့အစွန်းမှာရှိတဲ့ဂျူသေးလေးဖြစ်တဲ့ Pluto နဲ့အနီးဆုံးနေရာကိုကတ်သွားပြီးတဲ့နောက်နောက်ထပ်၈နာရီလောက် Pluto ဝန်းကျင်ကလေထုကိုလေ့လာဖို့အတွက်စမ်းသပ်တိုင်းထွာမှုတွေကိုဇက်တိုက်လုပ်ခဲ့တယ်လို့ပလူတိုရဲ့ပင်မလာတဲ့ဆင်းဖြစ်တဲ့ Charon ကိုပါဓာတ်ပုံတွေရပ်ယူခဲ့တာပါဒီစုဆောင်းရပ်ယူတဲ့ဓာတ်ပုံတွေနဲ့အတူအချက်လက်တွေကိုကဘာကိုပြန်ပို့มาဖြစ်ပါတယ်အခုလိုချက်လက်တွေစုဆောင်းနေချိန်မှာအနှောက်အယှက်မရှိစေဖို့အတွက်ကဘာနဲ့ခိတ္တအဆက်အသွယ်ဖြတ်တောက်ထားဖို့လည်းစီစဉ်ထားပါတယ် New Horizons ကဒီအချက်လက်အများအပြားကိုစုဆောင်းမှာမို့သူကနေကဘာကိုပြန်ပြီးပို့မယ်အချိန်ဟာ16လလောက်ကြာမယ်လို့ NASA ကပြောပါတယ်ဒီစီမံကိန်းဟာအခုဆိုဒေါ်လာတန်း900လောက်ကုန်ကျနေပြီဖြစ်ပါတယ်။ဒါပေမဲ့ NASA ရဲ့နှစ်ပေါင်း50ကျော်စူးစမ်းမှုကနေသိပ္ပံဆိုင်ရာအောင်မြင်မှုကအဖိုးမဖြတ်နိုင်ဘူးလို့ NASA ကစီမံခန့်ခွဲရေးတာဝန်ခံ Charlie Bolden ကပြောပါတယ်
။ Once again we've achieved a historic first.
ကျွန်တော်တို့သမိုင်းဝင်အောင်မြင်မှုတစ်ခုရခဲ့တယ်ဆိုတာကိုပထမဆုံးထပ်ပြောပါရစေ။အမေရိကန်ပြည်ထောင်စုဟာ Pluto ပထမဆုံးရောက်တဲ့နိုင်ငံဖြစ်နေပါပြီ။ဒီစီစဉ်ကနေကျွန်တော်တို့ရဲ့နေမိသားစုထဲမှာရှိတဲ့ဂျူတိုင်းဂျူတိုင်းကိုကျွန်တော်တို့အရောက်သွားနိုင်ပြီလို့ပြောနိုင်ပါတယ
်ပလူတိုဟာရေခဲမုန်တွေဥက္ကာပြန်တွေနဲ့ပြည့်နေတဲ့ကွီပါဘယ်လ်ပတ်လန်းထဲမှာရှိပြီးအခုအာကာသယာဉ်ရောက်နေတဲ့နေရာကတော့ကမ္ဘာကနေမိုင်တန်းပေါင်း3000လောက်မှာပါဒီကွီပါဘယ်လ်ကို1992ခုနှစ်မှာစတွေ့ခဲ့တာဖြစ်ပြီးသူဟာနက်ပျွန်းဂျူထက်ပိုပြီးဝေးတဲ့နေရာမှာရှိပါတယ်ဆန်နီယာအသေးလေးအရွယ်ရှိတဲ့ New Horizons ရှင်ဟာမပြတ်မစီးပဲအဲ့ဒီနေရာကနေကဘာကိုပြန်ပြီးတရင်ပို့နေနိုင်တာမို့ဒီအာကာသဟင်းလင်းပြင်လည်းက သိပ္ပံပညာရှင်တွေမေးခွန်းထုတ်နေကြတဲ့ပဟေသည့်တွေအတွက်အဖြေတွေမကြခင်မှာရနိုင်တော့မှာဖြစ်ပါတယ်။သူကပြန်ပြီးပို့တဲ့ဓာတ်ပုံကိုမြင်လိုက်တဲ့အခါမှာသိပ္ပံပညာရှင်တွေအဖို့ပင်ပန်းသမျှတွေပျောက်ကုန်တာပါ။အရင်ကနိုက်ထရိုဂျင်ထန်းငွေတွေနဲ့မှိုင်းမုံနေတဲ့လေထုကြောင့်ဘာမှကွဲကွဲပြားပြားမသိခဲ့ရတဲ့ပလူတိုကိုမျက်ဝါးထင်ထင်မြင်ရတဲ့အခါမှာအရင်နာဆာအာကာသယာဉ်မှူးဟောင်းတစ်ယောက်ဖြစ်တဲ့ဂျွန်ဂရန့်စ်ဖဲလ်ကဝမ်းမြောက်ဝမ်းသာနဲ့အခုလိုပြောပါတယ
် Pluto has turned out to be an extraordinarily complex and interesting world
Pluto ကိုမြင်လိုက်ရတဲ့အခါမှာတော့သူ့ဖွဲ့စည်းပုံကတကယ်ကိုရှုပ်ထွေးပြီးတိတ်ကိုစိတ်ဝင်စားစရာကောင်းတာကိုတွေ့ရပါတယ်ဟုတ်ပါတယ်လက်တွေမဟုတ်ရင်တော့ဘယ်ဟာကိုမှရေရာမသိနိုင်ပါဘူးအခုတော့သူ့ကိုပထမဆုံးအကြိမ်ဖြစ်ကျွန်တော်တို့သိလာပါပြီ
အာကာသယာဉ်ကနေကမ္ဘာကိုရေဒီယိုအချက်ပြစနစ်နဲ့သတင်းပြန်ပို့တဲ့အခါမှာအလင်းပြေးနှုံအတိုင်းပို့တာမို့ကမ္ဘာကိုရောက်ဖို့အတွက်အကြမ်းဖျင်း၄နာရီခွဲလောက်ကြာပါတယ်သူကပို့ပေးတဲ့အချက်လက်တွေအရဆိုရင်အရင်ကဂျိုကြီးကိုလုံးထဲမှာထည့်ထားတဲ့ကဘာကနေအဝေးဆုံးမှာရှိနေတဲ့ပလူတိုဟာငိုတွက်ထားတာထက်နည်းနည်းပိုပြီးကြီးနေတာတွေ့ရတယ်လို့အလန်စတန်ကပြောပါတယ
် We've discovered that Pluto's a little bit larger than we anticipated. We now have good measurements of its diameter.
ပလူတိုဟာကျွန်တော်တို့ငိုကမှန်းဆထားတာထက်နည်းနည်းလေးပိုကြီးနေတာကိုတွေ့ရပါတယ်။သူ့ကိုအခုကောင်းကောင်းတိုင်းတာနိုင်ပါပြီ။သူ့အချင်းဝက်က1185ကီလိုမီတာရှိပါတယ်။သူ့ကိုကွီပါပက်လန်းထဲကအကြီးဆုံးအဆိုင်ခဲဖြစ်ပြောဆိုကြတော့မှာပါ။အခုဆိုရင်သူ့ဒုတွေကဘလောက်ရှိတယ်ဆိုတာအတိအကျသိရပြီဖြစ်တယ်လို့သူ့အရွယ်စားကလည်းပိုပြီးကြီးနေတဲ့အတွက်ဒါဟာသိပ္ပံဆိုင်ရာမှာအတော့ကိုအရေးပါပါတယ်
။ပလူတိုကိုနိုင်ငံတကာနက္ခတ္တဗေဒအသင်းကြီးကလည်း2006ခုနှစ်မှာဂျိုသိန်းဂျိုမွှားဆင်းတဲ့ကိုပြောင်းပြီးထည့်ခဲ့တာဖြစ်ပါတယ်။အခုဆိုရင်နက်ပတူးတက်ပိုပြီးဝေးတဲ့နေရာကကွီပါပတ်လန်းထဲမှာရှိတဲ့ထောင်တောင်ချီတဲ့ဂျိုသိန်းဂျိုမွားလေးတွေကျဲတကွန်တွေအောက်ကပြန်တွေထဲမှာရှိနေတဲ့ Iris တဲ့ Pluto ကပိုးပြီးကြီးတယ်လို့တင်ဝင်မှတ်တမ်းတင်နိုင်ပြီဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင်နော်